NLD အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအာဂိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့တရားစွဲထားပါတယ်။သူတို့အပြင်ဝန်ကြီးဟောင်းတချို့နဲ့မကွေးတိုင်းလွှတ်တော်ဥက္ကဋ္ဌတို့ကိုလည်းအာဂိလိုက်စားမှုတွေနဲ့တရားစွဲထားပါတယ်။ပုံမှ55ခါဝေးနဲ့ထောင်ဒဏ်တစ်နှစ်ချောက်ခံထားတဲ့ဒေါက်တာအောင်မိုးညိုနဲ့ဦးနိုင်ငံလင်းတို့ကိုခုလိုအမှုထပ်တိုးလိုက်တဲ့ကိစ္စသူတို့ရှင်းနေတွေကအသေးချာမသိကြသေးဘူးလို့လည်းပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုနောက်တယန်ဇာတတဘာဝပတ်ဝန်းကျင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဖြစ်တဲ့ဦးမြင့်စောဆောက်လုပ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဦးတင်နွယ်ဦးလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးနဲ့မကွေးတိုင်းလွှတ်တော်ဥက္ကဋ္ဌဦးတာနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဟောင်းဦးနိုင်ငံလင်းတို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုနိုင်မှုသက်ဆိုင်ရာရဲစခန်းအသီးသီးမှာအမှုဖွင့်ထားတယ်လို့ဇွန်လ24ရက်နေ့ဒီကနေ့ထုတ်စစ်ကောင်စီသတင်းစာမှာဖော်ပြပါရှိပါတယ်မကွေးတိုင်းဝန်ကြီးချုပ်အပါအဝင်ဝန်ကြီးတွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥအောင်မြင့်ကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားထက်ဆွဲတယ်ဆိုတာကြားရပြီးအသေးစိတ်ကိုတော့မသိရသေးဘူးလို့ဆိုပါတယ
်ဒေါက်တာအောင်မိုးညိုတို့ရောဟိုနောက်တစ်ခါကျွန်တော်တို့သက်သွေးရေးအဲသက်သွေးရေးဝန်ကြီးကုသသက်သွေးရေးဝန်ကြီးဟောဦးတင်ရယ်ဦးရောနောက်တစ်ခါသွတ်တော်ဥက္ကဋ္ဌဦးတာရောအာဂရိတွေနဲ့ကျွန်တော်တက်ပြီးတော့အမှုဖွင့်တယ်လို့ပဲကျွန်တော်တို့ဒါနဲ့တော့ကျွန်တော်သိရပြီပေါ့နော်ဟိုတကယ်တမ်းဗတမှုနဲ့ဖွင့်နေဆိုတော့အဲ့ဒါတော့တရားမသိရသေးဘူးပြန်ဖွင့်လာတော့ဖွင့်နေတယ်အဲအခုတော့ကျွန်တော်တို့ဒီတိုင်ချက်ကလည်းဘလို့ရှင်နေတိုင်ထားတယ်ဆိုတာကျွန်တော်အချက်လက်ကကျွန်တော်တို့ဒီမြင့်မြင့်ကိုတွေကမတွေ့ရသေးဘူးလေကျွန်တော်ဒီဟိုလူမှုကွန်ရက်ဆာမျက်နှာမှာရေးသားထားတဲ့အချက်လက်လောက်ပဲနဲ့ဒီသတင်းဌာနတွေကဖော်ပြတဲ့အချက်လောက်ပဲသိရသေးတာဆိုတော့ဟိုဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြောရတာကျွန်တော်စောပါသေးတယ်ပြောလို့လည်းမရသေးပါဘူးပြန်အဲ့ဒါတော့
မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဒေါက်တာအောင်မိုးညိုကိုဇွန်လ10ရက်နေ့ကပဲမကွေးတိုင်းဗဟိုအကျဉ်းထောင်ထဲမှာဖွင့်ထားတဲ့အထူးတရားရုံးကနေအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ခါခွေးနဲ့ထောင်နဲ့နှစ်နှစ်ချမှတ်ထားတဲ့အပြင်အဲ့ဒီနေ့မှာပဲဘေးအန္တရာယ်စီမံခန့်ခွဲရေးဆိုင်ရာပုံမှန်25နဲ့ထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်လူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးကိုလည်းဂျွန်လ22ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးစစ်ကောင်စီဘက်ကခေါ်ယူခဲ့ပါတယ်။အဲ့ဒီနေ့မှာပဲသူ့ကိုချုပ်ရက်ရမန်ယူပြီးအမှုဖွင့်ခဲ့တယ်လို့ရှေ့နေဦးအောင်မြင့်ကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတွေဟာယာရုတာဝေအာဏာကိုအလွဲသုံးစားလုပ်ပြီးငွေကြေးတောင်းယူမှုလက်ခံမှုတွေလုပ်ခဲ့တယ်လို့မကွေးပညာရေးဒီဂရီကောလိပ်သုံးတက်ဆောင်ဆောက်လုပ်ရာမှာတင်တာအောင်မြင်တဲ့ကုမ္ပဏီကိုမရွေးဘဲတခြားကုမ္ပဏီတစ်ခုကိုရွေးချယ်ခဲ့တဲ့အတွက်နိုင်ငံတော်ဘဏ္ဍာငွေဆုံးရှုံးမှုဖြစ်စေခဲ့ပြီးစုစုပေါင်းကျပ်ငွေ 2,498 တန်းနှစ်နာဆုံးရှုံးနေဆိုတာစစ်ဆေးတွေ့ရှိတဲ့အတွက်အာဂရိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55အရာမကွေးတိုင်းကတပ်ဆိုင်ရာရဲစခန်းနေမှာဒီကနေ့ရက်စွဲနဲ့တိုင်ကျပ်ဖွင့်ထားတယ်လို့စစ်ကောင်စီရဲ့သတင်းစာမှာရေးသားဖော်ပြပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဦးနိုင်ငံလင်းကိုလည်းရန်ကုန်တိုင်းအတွင်းအဆောက်အဦတွေဆောက်လုပ်တဲ့နေရာမှာကုမ္ပဏီတွေတချို့ကနေငွေနဲ့တံမိုးကြီးပစ္စည်းတွေလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အမှုဖွင့်ထားတယ်လို့သတင်းစာမှာရေးသားထားပါတယ်။ဦးနိုင်ငံလင်းရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းလှိုင်ကတော့အာဂရိလိုက်စားမှုအမှုထပ်တိုးတာနဲ့ပတ်သက်လို့မသိရသေးဘူးလို့ဆိုပါတယ်
။အခုလောဆယ်ကကျွန်တော်တို့သိတာတော့တခုတည်းဗျ။နောက်မှုတွေကခုနပြောတဲ့အဲခုနအာဂရိလိုက်စားမှုတက်ပြည့်ဥပဒေပုံမှန်55နဲ့ဆွဲတယ်ဆိုရဲကိစ္စတော့ကျွန်တော်တို့ကမသိသေးဘူးကျွန်တော်လည်းအဲ့လိုပဲပေါ့နော်သူတင်းစားကြီးဟိုမဖတ်သေးတော့အဲ့လိုဖြစ်တာပါဟုတ်တော့လေ409ပုံမှန်ရာဇဝတ်ပုံမှန်409နဲ့ဆွဲတာသူတည်းသိပါတယ်ဟုတ်
ပုံမှန်409ဆိုတာကတော့ရာဇဝတ်မကင်းတဲ့ယုံကြည်အနှံရေးဖောက်ဖျက်မှုရာဇဝတ်ကြီးပုံမှန်ဖြစ်ပါတယ်ပြစ်မှုထင်ရှားတယ်ဆိုရင်ထောင်နှံတသက်တကြုံဖြစ်စီ10နှစ်အထိဖြစ်စီတမျိုးမျိုးချမှတ်ရမယ်အပြင်ငွေဒဏ်ကိုလည်းချမှတ်နိုင်ပါတယ်ဦးနိုင်ငံလင်းကိုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးထားတာပါအင်းစိန်အကျဉ်းထောင်တွေကအထူးတရားရုံးမှာသူ့ရဲ့အမှုတွေကိုစစ်ဆေးနေပြီးလက်ရှိမှာတော့ယုံကျင်း၈ချိန်နေပါရှိပြီးနောက်လ2ရက်နေ့မှာတရားလိုစစ်ဖို့ရှိတယ်လို့သူ့ရဲ့ရှင်ကြီးကပြောပါတယ်ရှင
်မဆုမွန်ပြောပြသွားတာပါ